ဒီဒေါ်ဆက်စုကြည်ဥဆောင်နဲ့ဒီ27ရာစုပင်လုံးကြီးလာခံအပေါ်မှာကြိုးစိုးထောက်ခံနေဆိုတော့လေဘလို့များဆက်လုပ်ဖို့များသဘောထားရှိလဲခင်ဗျာ
ပြီးခဲ့တဲ့15ရက်နေ့အောက်တိုဘာလကဒေါ်ဆက်ကြီးပါတဲ့ကော်မတီက UPDJC ကော်မတီကအားလုံးပါဝင်မှုလက်ခံတယ်27ရာစုပင်လုံးကြီးလာခံလို့ရင်အားလုံးပါဝင်ရမယ်ဆိုတဲ့စုံစည်းချက်ပေါ်မှာပြီးတော့ဆွေးနွေးမဲ့ခေါင်းစဉ်တွေလည်းချမှတ်သွားတာရှိပါတယ်ငါကအဲ့ဒါတွေအကုန်လုံးကကျွန်တော်တို့နိုင်ငံရေးပြုပြင်တောင်းလေးရဲ့အတွက်ကျွန်တော်ဆွေးနွေးမဲ့အဓိကခေါင်းစဉ်တွေဖြစ်တယ်လို့ကျွန်တော်တို့မြင်တယ်အားလုံးပါဝင်မှုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့တိုင်းနာလက်နဲ့ကံအဖွဲ့စည်းတွေပါဝင်တဲ့ပါဝင်ထိုက်တဲ့အဖွဲ့စည်းတွေအားလုံးပါဝင်ခွင့်ရလိမ့်မယ်ထို့နည်းတူဆိုတာပဲကျွန်တော်တို့မဟာမိတ်သုံးဖက်လည်းပါဝင်ခွင့်ရှိလိမ့်မယ်လို့အခွင့်အလမ်းရှိလိမ့်မယ်လို့ကျွန်တော်အဲ့လိုပဲနားလဲပါတယ်
လာမယ့်31ရက်နေ့ဆိုရင်ပဲပြည်တော်စုငြိမ်းချမ်းညီလာခံကစတော့မှာဆိုတော့လေအစိုးရဘက်ကကြံတဲ့ဒီ၃ဘွဲကိုထပ်တွေ့ဖို့များကန့်လာတာရှိလားခင်ဗ
ျလောလောဆယ်တော့ဘာမှမရှိသေးပါဘူးခင်ဗ
ျအရင်တစ်ခေါက်ကမိုင်းလာမှာစုနေဘွဲကအစိုးရဘက်ကပြောတာကလက်နဲ့စွန့်ဖို့ကြင်ညာပေးရမယ်ဆိုတော့လေတိုင်းကလက်နဲ့ကန်ဖွဲ့၃ဘွဲကဘယ်လိုများသဘောထားလဲဘယ်လိုများညီနိုင်ကျင်လဲခင်ဗျအ
ဲ့ဒီတုန်းကတော့အဲ့လို statement ထုတ်မှာပဲတက်ရောက်ခွင့်ရှိမယ်လို့တော့ဥခင်စောဦးကတော့ပြောတယ်ကျွန်တော်တို့အဖွဲ့ကလည်းအဲ့ဒီလိုပုံစံမျိုးထုတ်ပြန်ကြေညာချက်တော့ကျွန်တော်တို့မထုတ်နိုင်ဘူးဆိုတာကျွန်တော်တို့ပြောသားပြီးသားဖြစ်ပါတယ်အဲဒါပေမဲ့လည်းအခု15ရက်နေ့ဩဂတ်စ်လဆွေးနွေးပွဲမှာ UPDJC ဆွေးနွေးပွဲမှာတောင်းခံကြည့်လဲပါတယ်မြန်မာသမ္မတရဲ့ကုလေဘိုးသူကြီးရာပြည့်တို့လည်းပါတယ်ဥခင်စောဦးတို့လည်းပါဆိုတော့အဲ့ဒီမှာအားလုံးစုံညီတဲ့ကော်မတီအစည်းအဝေးမှာကအားလုံးပါဝင်မှုကိုလက်ခံတယ်အားလုံးပါဝင်တက်ရောက်ခွင့်ရှိတယ်ဆိုတော့အဲ့လိုဆုံးဖြတ်ချက်ရှိတာတဲ့အတွက်ကြောင့်ကျွန်တော်တို့မြင်လာကြတော့ဖွဲ့စည်းတဲ့အကုံလုံးပါဝင်ခွင့်ရှိလိမ့်မယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ်မျှော်လင့်ပါတယ
်။အော်ဘုံမွေးတို့ဂျာတဲ့မှာဒီနှစ်ဖက်ညီနိုင်ဆောင်ရွက်မဲ့ဒီလမ်းကြောင်းတစ်ခုများဖွင့်ထားတာများရှိလားခင်ဗျာ
။ကျွန်တော်တို့ကတော့လောလောဆယ်မိုင်းလာနဲ့ဒီဝါအဖွဲ့ကနေဆင်ပဲဆက်သွယ်နေတယ်ဆိုတော့ကျွန်တော်ထင်တယ်မြေချင်းကြီးကော်မရှင်ဘက်ကမိုင်းလာအဖွဲ့ကိုတော့ဆက်သွယ်လိမ့်မယ်ကျွန်တော်ထင်ပါတယ်ဖိတ်စာပို့မယ်ဆိုရင်အဲ့ကနေတက်ပို့လာလိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ
်ဒီကျွန်တော်သတင်းမီဒီယာတွေနဲ့ဒီဘ ෝජ ုတ်ကြီးခင်စောဦးအငိမ့်သားတွေပြောတဲ့အခါမှာသူကဒီ၃ဘွဲ့နဲ့ရတီးကြဆွေးနွေးနေတဲ့သဘောကိုသူကပြောပါတယ်ခင်ဗျဒီဒေါ်ဆက်စုကြည်ကလည်းအားလုံးပါဝင်ရေးကိုသူကပြောထားတော့လေဒီ၃ဘွဲ့ပါဝင်လာဖို့ဘလို့နီလန်းနေများအကောင်းဆုံးနီလန်းတစ်ခုဖြစ်မလဲခင်ဗျကျွန်
တော်တို့၂၀ရာစုပြည်လုံးညီလာခံချင်းမာတဲ့ကော်မတီထဲမှာဒေါ်ဆက်စုကြည်ရဲ့မြန်မာအစိုးရရဲ့ကိုယ်စားလှယ်တွေကိုပြီးတော့မြန်မာတပ်မတော်ကိုယ်စားလှယ်တွေအကုန်လုံးပါဝင်ထားပြီးသားဖြစ်တယ်။ဒါကြောင့်မို့အခုအဲ့ဒီကော်မတီကအားလုံးပါဝင်ရေးမှုလို့ဆုံးဖြတ်တာကအားလုံးသဘောတူတယ်လို့ပဲကျွန်တော်နားလည်တယ်။ဒါကြောင့်မို့အားလုံးပါဝင်မှုဆိုရင်တော့ကျွန်တော်တိုင်းတိုင်းလက်နက်ကန်ဖော်စီတီရောပါဝင်တဲ့ပါဝင်ထိုက်တဲ့ပြည်ကလည်းပါဝင်ခွင့်ရှိနိုင်မယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ
်။ဒီလက်ရှိဖြစ်ပွားနေတဲ့လက်နက်ကန်ပြိပခါတွေပေါ်မှာဘယ်လိုများသဘောထားရှိလဲခင်ဗျ။ညီလာခံမတိုင်ခင်မှာလက်နက်စံတွေရပ်ဖို့ဆိုရင်နှစ်ဖက်ကဘယ်လိုပုံစံတွေများလုပ်ဖို့လိုလဲခင်ဗျ
။ဒေါ်အောင်ဆန်းစုကြည်ကလည်းပြောတယ်ကျွန်တော်ကြားထဲမှာတော့တွေ့ဆုံညီနိုင်မှုတွေတော့အများကြီးလုပ်ဖို့လိုတာပေါ့။အခုကျွန်တော်တို့90ရက်နေ့ညီလာခံကတက်ပြီဆိုရင်တော့ဒါအဓိကတက်ဖို့ပဲလိုတယ်။တက်ပြီကျွန်တော်ဆွေးနွေးကြဖို့ပဲလိုတယ်။ဆွေးနွေးပြီဆိုမှနောက်ပိုင်းမှာကျွန်တော်ပြစ်ခတ်တိုက်ခိုက်ရက်လီဒါတွေကိုဘယ်လိုရက်ဆက်ရမလဲအဖြေထွက်လာမယ်လို့ကျွန်တော်မြင်ပါတယ်။
ဒီမန်ချက်မှာစုနှုတ်ဘွဲမှာဒီ TNL တန်းပလောင်အဖွဲ့တွေ MNDA အဖွဲ့တက်တာကိုမတွေ့ရပါဘူးခင်ဗျာကျွန်တော်ရခိုင်အဖွဲ့ A ပဲတက်တယ်ဆိုတော့လေဒီငင်းငင်းညီလာခံကိုတက်ရောက်ခွင့်31ရက်နေ့မှာတက်ရောက်ခွင့်ရမယ်ဆိုရင်ရောအဓိကဘယ်အချက်တွေများဒီတိုင်းသားအဖွဲ့တွေကတင်မလဲခင်ဗျာ
အဓိကကတော့အခုကျွန်တော်တို့မြန်မာနိုင်ငံရဲ့ပြည်သူစီကိုဘယ်လိုရက်ဆဲကြမလဲနိုင်ငံရေးပြဿနာတွေကိုအဓိကဘယ်လိုဖြေရှင်းကြမလဲဆိုတဲ့အချက်ပဲတခြားတိုင်းသားအဖွဲ့တွေကျွန်တော်တို့လက်နက်ကိုင်တော်လိုင်းညီညာစုအဖွဲ့တော်တော်များများကအပူလုံးကဒီလိုပဲကျွန်တော်မြင်ကြတယ်လို့ကျွန်တော်ထင်ပါတယ်
ပုံမူတာဖုန်းကျော် RFA ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခင်ဗျာ